ယနေ့2022ခုနှစ်အောက်တိုဘာလ13ရက်13ရက်စနေနေ့ဥစဉ်တို့အမေရိကန်မြန်မာဗုဒ္ဓဘာသာအသင်းကြီးဒီရှိရာလောကချမ်းသာဘုရားကျောင်းမှာစနေနေ့တိုင်းစနေနေ့တိုင်းတင်နန်းပွဲတင်နန်းတွေတရားဝဲစနေနေ့တိုင်းဘာတိုင်းစီရင်ကျင်းပအမြဲဖြစ်တဲ့လောကချမ်းသာတရားဝဲမှာယနေ့ဦးဇင်းတို့ဟောကြားနိုင်ယူကြည်ညိုကြမယ်တရားတော်ကတော့တန်ယုတ်တဏိကေကောသလတန်ယုတ်ဇရာမရဏတုံးတယ်နောက်တစ်ခါတန်ယုတ်တဏိကေအနမတက်ကတန်ယုတ်ဝေပုံလပပတတုတ်တို့ကိုအခြေခံပြီးတော့ယနေ့ဦးဇင်းတို့မြန်မာမှုပြုမြန်မာလိုနာမည်ပြီးပြီးတော့တရားဟောကြမယ်ဆိုတော့နာဗမာလိုနာမည်ကတော့ပြောကြပါစို့ကိုဖြစ်ခြင်းသည့်အတိုင်းဆိုတဲ့ခေါင်းစဉ်လေးနဲ့ဦးဇင်းတို့ပြောကြနိုင်ယူကြည်ညိုကြတာပေါ့နော်ဘာကြောင့်ဒီလိုနာမည်ပေးရတော့ဆိုတော့ဒီကောသလတန်ယုတ်ဇရာမရဏတော့ကောသလမင်းကြီးမြတ်စွာဘုရားကိုလျှောက်ထားခဲ့တဲ့ဒီစကားလေးကိုအခြေခံပြီးတော့ကိုဖြစ်ခြင်းသည့်အတိုင်းဆိုတဲ့နာမည်လေးနဲ့တင့်လျော်တယ်ထင်လို့ဦးဇင်းတို့ဒီနာမည်လေးနဲ့ပဲဟောကြတည်ညိုကြတာပေါ့ဘယ်လိုလဲဆိုတော့ကောသလမင်းကြီးမြတ်စွာဘုရားရှင်ကိုတော်မြတ်အကြောင်းတော်ရှိရသူရောက်တဲ့အခါမြတ်စွာဘုရားကိုလျှောက်တဲ့စကားလေးတစ်ခုရှိတယ်။အဋ္ဌိနုခောဗန္တိဇာတတအညတရာဇရာမရဏာတိ။ဒီတော့တရားကောင်းစဉ်လေးနိုင်မယ်မှတ်တာနော်။ဦးဇင်းကပြောရင်မိသားမှာဆို။အဋ္ဌိနုခောဗန္တိဇာတတအညတရာဇရာမရဏာတိ။ဗန္တိဘုံတော်ကြည်တော်မူသောမြတ်စွာဘုရားလောကီလောကနဲ့ဇာတတပဋိသန္ဓေအာဖြင့်နေကြကုန်သောဇာတတပဋိသန္ဓေအာဖြင့်မွေးဖွားဖြစ်ပေါ်လာကြကုန်သောပုဂ္ဂိုလ်တတ္တဝါပစ္စည်းဝတ္ထုတို့အားဇာတတအညတရာဇရာမရဏဦးခြင်းနာခြင်းပျက်စီးခြင်းသေဆုံးခြင်းမှာအညတရာအခြားသောတရားသည်လောကီလောက၌အဋ္ဌိနုခောရှိပါသေးသလားဗျာဒါအနေပြီးတော့စကားကကောက်ကွေနေသလားဖြစ်တာပေါ့မြန်မာလိုပြန်ပြီးတော့ဖြောင်းအောင်ပြောလိုက်တော့ပဋိသင်္ဍေအားဖြင့်နေကြကုန်သောပုဂ္ဂိုလ်တို့ဇာတိအားဖြင့်နေကြတဲ့တတ္တဝါတွေအနေနဲ့ဇရာတရားမရဏတရားမှအခြားတစုံတရာရှိပါသေးသလားဗျာဆိုလိုတာကတော့မသေးပဲမအိုပဲလောကထဲနေလို့မရဘူးလားဗျာလို့ကောသလမင်းကြီးကဒကမာကြီးတို့ကိုးစားမေးပြတာနော်လောကမှာလူတိုင်းလူတိုင်းဇာတိတစ်ခုဘဝတစ်ခုကိုရလာပြီမယ်လို့ဘယ်သူမှမနာခြင်းဘူးမအိုခြင်းဘူးမသေးခြင်းဘူးဟုတ်ရလားလူတိုင်းလူတိုင်းပါပဲမအိုခြင်းတကယ်လို့များမိမိကဒီတိုင်းနေလို့ရမယ်ဆိုရင်မိမိရဲ့ခန္ဓာကိုယ်မှာနာကျင်တဲ့သဘောတရားတွေမတက်ရောက်ဘူးယောဂဝေဒနာတွေမတက်ရောက်ဘူးဆိုလို့ရှိရင်ကောင်းပါပဲရဲ့လို့လူတိုင်းလူတိုင်းမျှော်လင့်ချက်ရှိတယ်စိတ်ကူးတယ်ဖြစ်လဲဖြစ်ချင်တယ်ဒီတိုင်းပဲဇာတိတစ်ခုရလာပြီးတဲ့တပည့်တော်တို့အနေနဲ့ဒီဆုံးခြင်းတရားတပည့်တော်တို့စီမှာမရှိရင်ကောင်းပါပဲအဲ့ဒီလိုမျိုးတပည့်တော်တို့မှာဖြစ်ခွင့်မရှိဘူးလားဖေဟာလို့ကောသလမင်းကြီးကတရားကြီးတို့တက္ကမကြီးတို့ကိုးစားမေးပြတာလားနော်မေးလျှောက်တာမြတ်စွာဘုရားကဟုတ်တယ်လောကထဲမှာလူတိုင်းလူတိုင်းပဲကို့မှာရှိတဲ့သက်မဲ့ပစ္စည်းအရင်ပြောကြပါစို့ပစ္စည်းလေးတစ်ခု ကိုပိုင်ဆိုင်ထားတယ်ရယူထားတယ်ကိုမှာရှိတဲ့ဟာလေးတခုဒီပစ္စည်းဝတ္ထုလေပျက်စီးသွားမှာမျိုးပျောက်ပြဲသွားမှာမျိုးလူတွေစိုးရိမ်ကြရတယ်ဒီအတွက်ကြောင့်ကြောင်းကြပြီးစိုက်ကြရတယ်မပျောက်ပြဲစေခြင်းမူဖြစ်နိုင်တယ်များအမြဲတမ်းတည်တတ်စေခြင်းနဲ့မိမိနဲ့အတူဖြစ်စေခြင်းနဲ့ဒီအတိုင်းပဲမိမိရဲ့အသက်မိမိရဲ့ထားပါတော့ချစ်ပြန်းဝင်ရတဲ့အခြားပုဂ္ဂိုလ်တွေဘယ်သူမှဒီပစ္စည်းဥစ္စာနဲ့အတူတကွာမိမိရဲ့အတက်ကိုပါဆုံးရှုံးပျက်စီးခြင်းမဖြစ်ချင်ဘူးဆိုတော့ဇာတိတစ်ခုတော့ရလာခြင်း ਨੇ တပည့်တော်တို့ကဇာတိတစ်ခုရလာတဲ့အခါမှာဒီလိုဇရာတရားတွေမရဏတရားတွေအိုမင်းဟောင်းရင်းလာတာတွေနောက်တခါပျက်စီးဆုံးရှုံးသွားတာတွေမဖြစ်ရရင်ကောင်းမှာပဲဗျာအဲ့ဒီလိုမျိုးများတပည့်တော်တို့ဖြစ်ခွင့်မရှိဘူးလားလို့မြတ်စွာဘုရားကိုကောသလအမင်းကြီးကရှောက်ထားတာပါနတ္ထိခောမဟာရာဇဇာတတအညတရာဇရာမရဏမဟာရာဇမြတ်သောမင်းကြီးလောကီလောက၌ဇာတတပဋိသန္ဓေအပြည့်နေကြကုန်သောသူသူငါငါတတ္တဝါတို့အားဇရာမရဏဝူခြင်းနာခြင်းသိခြင်းပျက်စီးဆုံးရှုံးခြင်းမှာအညတရာအခြားသောတရားသည်လောကီလောကမှာနတ္တိဘယ်နေရာမှာမှမရှိနိုင်ဘူးတဲ့ကောသလမင်းကြီးတဲ့တကယ်တော့ဒီဇာတိတစ်ခုရလာတဲ့သူတိုင်းအတင်မင်းကြီးမှမဟုတ်ဘူးတဲ့အာလုံတ္တဝါတွေဇာတိရလာကြတဲ့သူတွေအနေနဲ့အိုအုံးမှာပဲတဲ့နာအုံးမှာပဲသေအုံးမှာပဲတဲ့အိုခြင်းနာခြင်းသေခြင်းမှအခြားတစုံတရားမရှိဘူးအဲ့တော့ဒီတရားရဲ့အနည်းချုပ်ကဒီနည်းကအမှန်ကားတော့ဒါပဲဒီစကားလေးပဲယောဂီတို့ဆိုတော့မိမိကဇာတိတစ်ခုရလာပြီပဲလို့ဒီဇာတိအတိုင်းဖြစ်ပေါ်လာတဲ့အခါမှာမိမိပတ်ဝန်းကျင်အလျောက်မိမိဒေသအလျောက်မိမိစိတ်ကြိုက်ပျော်ပျော်ရွှင်ရွှင်ကြမ်းကြမ်းမာမာပြည့်ပြည့်စုံစုံအစဉ်ပြေပြေနေခြင်းကြတယ်လူတိုင်းလူတိုင်းကိုဖြစ်ခြင်းနဲ့အတိုင်းဖြစ်ခြင်းကြတယ်သို့တော့လောကထဲမှာအခုဒကာကြီးတို့ဒကာမကြီးတို့ဖြတ်တန်းပြီးတော့တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေရဘဟုတုတ္တရတွေအရာကိုဖြစ်ခြင်းနဲ့အတိုင်းအရာရာဖြစ်ခဲ့ရလားမဖြစ်ခဲ့ဘူးနော်ကိုဖြစ်ခြင်းနဲ့အတိုင်းအရာရာမဖြစ်နိုင်ဘူးကိုကကြိုးစားအားထုတ်လို့ဖြစ်မြောက်ခဲ့တဲ့ကိစ္စတွေလည်းပဲရှိပါတယ်။သို့တော့အခုဒီနေရာမှာတော့ဇာတိတစ်ခုရလာပြီးတဲ့ပုဂ္ဂိုလ်တ attva အနေနဲ့တော့ဇရာမရဏတရားမှအခြားဖြစ်စရာမရှိဘူးတဲ့။ဇာတိတစ်ခုရလာရင်တော့ဒီဇရာနဲ့မရဏကြုံရမှာပဲ။ချစ်သားတဲ့ကောသလမင်းကြီးတင်မမဟုတ်ဘူးတဲ့။တခြားသူတွေလည်းပဲဖြစ်သေးတယ်ဘယ်သူတွေဖြစ်တုံးလို့ဆိုရတဲ့အခါကျတော့မြတ်စွာဘုရားကတော့ဒီနေရာမှာနမူနာထုတ်ပြီးတော့ပြောတဲ့ဥပမာအနေနဲ့ကဇာကားကတော့ဗိမနမဟာတာလခတ္တိယမဟာတာလခေါ်တဲ့ဒီတထေမင်းကြီးတွေတောင်မှလောကထဲမှာငွေကြီးပစ္စည်းဥစ္စာမဟာဒနာမဟာဘောကဘဟုဒဇာတအရူပရဇဒဘဟုဒဝိတုပကရဏဘဟုဒဒနာဒိညာတဲ့တေတံပိဇာဒာနာနတ္ထိအညတရဇရမရဏတဲ့လောကမှာတဲ့ခတ္တိယမဟာတာလဗျမနမဟာတာလဆိုတဲ့ပုဂ္ဂိုလ်ဒီလောကမှာတင့်တိုင်းပြည်မှာရှိတာဒီတင်သိပါလေတဲ့အဲ့ဒီပုဂ္ဂိုလ်ဒီဟာတင့်တိုင်းပြည်ထဲမှာတော့တင်းမင်းကြီးပြီးမြောက်လို့ရှိရင်ချမ်းသာတဲ့ပုဂ္ဂိုလ်ကြီးတွေပဲတကယ်ချမ်းသာတဲ့ပုဂ္ဂိုလ်ကြီးတွေတကယ်လို့များသူတို့မကြမ်းမမာဖြစ်လို့โยคะเวทนาตะคุกุตะยอกลาบีซุลุရှိရင်တကယ်မန္တန်မန္တရားစေဝါးတွေမျိုးစုံเนี่ยဆရာမျိုးစုံเนี่ยကုตะနိုင်ခွင့်သူတို့မှာရှိတယ်တဲ့အဲ့ဒီโยคะเวทนาမျိုးစုံตะยอกลาတဲ့ပုဂ္ဂိုလ်ကိုစေဝါးမျိုးစုံစေယူမျိုးစုံပါကုตะခွင့်ရတဲ့ပစ္စည်းဥစ္စာအများကြီးเนี่ยပံပိုးပေးနိုင်တဲ့အကုန်အကျခံနိုင်တဲ့ခတ္တိယမဟာတာလဗျမနမဟာတာလတို့တောင်းမှဒီဇရာနဲ့မရဏကချစ်သားမလွတ်နိုင်ဘူးကောသလမင်းကြီးလို့မြတ်စွာဘုရားကပြောတယ်။ဒီတော့ဦးဇင်းတို့ယောဂဝေဒနာဖြစ်တဲ့ဦးဇင်းတို့ပဲပြောကြပါစို့ ဒီနိုင်ငံမှာရောက်လာတဲ့ဟိုလုံးကလည်းဒီတိုင်းပဲပြောကြပါဆိုအခုဒီမှာတော့ပို့ပြီးတော့ထင်ရှားတာပေါ့မိမိမှာဝေဒနာတွေရလာတဲ့အခါယောဂါတွေရလာတဲ့အခါဒီနိုင်ငံမှာသွားပြီးတော့ဆေးရုံနေမှာသွားပြီးတော့ဆေးတွေကုသတယ်ဆေးကုသကြက်တွေကောင်းတယ်ကျန်းမာရေးရအဆင်ပြေတယ်နေလို့ထိုင်လို့ကောင်းတယ်သို့တော်လည်းပဲတနေ့တနေ့ဒီစရာတရားကြီးဟာဒီမရဏတရားကြီးဟာဇရာတရားကတော့တဖြည်းဖြည်းတိုးတိုးပြီးတော့သာဒီဇရာတရားကတွေ့ကြုံရမယ်တဖြည်းဖြည်းလောကဇာတိတစ်ခုရလာရင်နှုနှုသွားတာရေလို့မတွေ့ရဘူးတိုးတိုးပြီးတော့ဇရာတရားမဲ့သာရောက်ရောက်သွားတယ်တဏီအဖျင်အိုးအိုးသွားတယ်ဒါကြောင့်ဦးဇင်းတို့ဒီနိုင်ငံမှာနေကြတဲ့သူတွေမင်းတို့အသက်ဘယ်လောက်ရှိပြီလဲလို့တစ်ခါတစ်ခါမေးမကြိုက်ကြဘူးတစ်ခါတစ်ခါမကြိုက်တာမဟုတ်ဘူးအမြဲတမ်းမကြိုက်ကြဘူးဘာဖြစ်လို့လဲပြူတာကိုသိမှာဆိုလို့เนาะဟုတ်လားအူတာကိုသိမှာဆိုလို့အူတာကိုသိမှာမိမိအသက်ဘယ်လောက်ရှိပြီရဲ့လို့မေးရင်မကြိုက်ကြဘူးအဲ့ဒီတော့မိမိတို့ကတဘာဝတရားကြီးကိုလက်ရှိဖြစ်တဲ့ဖြစ်တိုင်းမြင်တဲ့မြင်တိုင်းတဲ့တရားကြီးမိမိလည်းပဲဖြစ်နေတဲ့တရားပြက်နေတဲ့တရားမြင်နေရမြင်နေရပါလေရဲ့နဲ့သိနေရပါလေရဲ့နဲ့မိမိအတက်ကလေးမေးရတော့တချို့မကြင်ကြဘူးဆိုတဲ့အခါကျအရှင်မေယာအဲ့ဒါကတရားမဟုတ်ဘူးဒါကတပည့်တော်ကမေးတာဘူးလို့ဖြစ်သွားတာเนาะဆိုတော့ယောဂီတို့အသုံးပြုရမှာကမိမိတို့တရားဘာဝနာတွေနာကြတယ်မိမိတို့ရဲ့တန်တန်လေးမှာကုသိုလ်မျိုးစုံရှိတယ်မိမိတို့ကိုယ်တိုင်တရားအားလျော်စွာနှလုံးသွင်းကြတယ်အဲ့ဒီတရားတွေကမိမိရဲ့ life ထဲမှာနေတဲ့အခါဒီအထင်းကိုဆွဲသုံးရမှာမဟုတ်လားတကယ်ကအဲ့လိုလေမိမိသိထားတဲ့တရားမိမိမှာရှိထားတဲ့ကုသိုလ်တွေကမိမိအတွက်အသုံးပြုရမှာမိမိနဲ့တက်နိုင်သမျှတသားနဲ့ဖြစ်အောင်ကြိုးစားနေရမှာလေဒါမှသာလေယောဂီတို့သိတဲ့တရားယောဂီတို့ပြုလုပ်တဲ့ကုသိုလ်ကယောဂီတို့အတွက်ဖြစ်မှာပေါ့အဲ့လိုမဟုတ်ဘူးဆိုရင်တရားကတရားကိုကကိုဒီလိုတခြားစီထားတဲ့အဓိပ္ပာယ်မျိုးမသက်ရအောင်เนาะဥပမာပြောရရင်တော့တရားဒီပြီးတော့မှရှိတယ်အိမ်မှာ showcase video မှာတရားရှိမှာ CD လေးတွေနဲ့တင်ထားတာမျိုးစာအုပ်စင်တွက်လက်ညှိုးထိုးထားပြတာမျိုးဒီလိုမျိုးမဟုတ်ရဘူးเนาะအခုယောဂီတို့လုပ်တဲ့ကုသိုလ်တွေမိမိတို့တရားတွေနားကြတယ်စနေနေ့တိုင်းဒီမှာလာပြီးတော့တရားတွေနားကြတယ်ဒါနေတကယ်ဓမ္မတဝနာကုသိုလ်တွေဒီကြားထဲကနေမှရလာတဲ့ပြောတဲ့စကားနားကြားရတဲ့တရားရရှိတဲ့ဘုရုတ္တကုသိုလ်တွေမိမိကစိတ်ကြိုက်သွားပြီးမိမိသဘောကျသွားပြီးဆိုလို့ရှိရင်ဗာလဲမိမိခန္ဓာအိမ်မိမိနှလုံးအိမ်တွေကိုထည့်လိုက်တာမဟုတ်လားဆိုတော့အဲ့ဒီလူမျိုးသုတ္တကပြောတဲ့အတိတရားကုသိုလ်တွေဟာဟုတ်လားမိမိရရှိတဲ့ကုသိုလ်တွေမိမိရရှိတဲ့တရားတွေကအဲ့ဒီနှလုံးအိမ်တွေထည့်အောင်ထည့်နိုင်ဒါကတော့တက္ကမတို့အတွက်ကဒီတရားတွေကတကယ်အကျိုးပြုအကျိုးရှိတဲ့တရားတွေဖြစ်မှာเนาะဆိုတော့အဲ့ဒီလိုမျိုးဖြစ်အောင်မိမိတို့ကကြိုးစားရင်းနဲ့ဒီတရားတွေဆက်ပြီးတော့နားတဲ့အခါကုသိုလ်တွေဆက်ပြီးတော့လုပ်တဲ့အခါတရားကိုကိုယ်ဟာပူပူပြီးတော့ပြည့်အောင်ကြိုးစားတာလည်းမတူဘူးလားအဲ့ဒီလိုမျိုးတရားကိုပူပူပြီးတော့တည်အောင်ကြိုးစားနေတဲ့သူတို့အဖို့ဟာလားကုသိုလ်တွေကိုတိတက်ပူပြီးတော့မြားအောင်ကြိုးစားနေတဲ့သူတို့တရားတွေများများရလာတယ်ကုသိုလ်တွေများများရလာတာတွေကိုမိမိပြန်ပြီးတော့စဉ်းစားမိတိုင်းနောက်ကျောင်းကိုပြန်လှည့်ကြည့်မိတိုင်းတကယ်ပီတိတွေဖြစ်စီလောက်တဲ့အထီးအဲ့ပီတိတွေကနေမှတခါမိမိကခွန်အားတွေတက်ရောက်စေတဲ့အထီးမိမိတို့လို့ရမယ်နော်အဲ့ဒီလိုခွန်အားတွေတက်ရောက်စေတဲ့အထီးပီတိတွေဖြစ်မြောက်စေတဲ့အထီးဆိုလို့ရှိရင်ပီတိတွေဖြစ်တယ်ခွန်အားတွေဖြစ်တယ်ဆိုလို့ရှိရင်စောစောကပြောတဲ့စကားပြန်ကြွလိုက်မိမိဘယ်အရွယ်ရောက်ပြီလဲဘယ်အသက်ရှိပြီလဲလို့မေးတဲ့အခါမှာမေးမှတော့ကိုကမေးခံကျင်နေတာဘလို့မေးခံကျင်နေရလို့ဦးဇင်းပြောတဲ့စကားလေးတွေတစ်ခါတစ်ခါဒီမှာတော့မပြောဖြစ်ဘူးအပြင်မှာပြောဖြစ်တဲ့စကားလေးတွေရှိတယ်မိမိကကုသိုလ်တွေနဲ့အလုံများရင်အနေများရင်မိမိသဘောကျတဲ့တရားလေးတွေစာလေးတွေဖတ်ရရင်တစ်ခါပြန်ပြီးတော့မိမိပြုလုပ်တဲ့ကောင်းမှုကုသိုလ်နဲ့အဲ့ဒီတရားတွေနာတရားတွေပွားများထားတာပြန်ပြီးတော့စဉ်းစားကြည့်လိုက်ရင်ပြန်ပြီးတော့ဦးဇင်းတို့ဟိုတဲ့ယူလိုက်ရင်ကိုလုတ်ခဲ့ရတယ်ပေါ့အဲ့အရာတွေကတစ်ခါပြန်ပြီးတော့ပီတိဖြစ်စီရတယ်အဲ့ဒီပီတိကမှအားဖြစ်တာ အဲ့ဒီအာအဲ့ဒီဘီတိနဲ့ဆိုလို့ရှိရင်တစ်ခါတစ်ခါဒကမကြီးတို့ဟိုရင်တစ်ခါဆရာတော်ဓမ္မဘီတိဆရာတော်ပြောတဲ့စကားလေးတစ်ခုရှိတယ်အယောင်ထွက်တယ်ဆိုတာဟုတ်တော့တယ်ဦးဇင်းကတော့လက်ခံအားလာလေတယ်ဒကမကြီးတို့တစ်ခါတစ်ခါကိုလို့တဲ့စကားကိုလို့တဲ့ကိစ္စကုသိုလ်ကိစ္စတွေမကြည်ကြည်နဲ့နဲ့ဒီမဖြစ်ရဘူးလ
ား
ဖြစ်ရတယ်ကုသိုလ်တွေကိုယ်မှာရှိတယ်အဲ့လိုမျိုးမဖြစ်နဲ့အဖြစ်နဲ့ရတယ်ဆိုလို့ရှိရင်လည်းပဲဖြစ်အောင်ကြိုးစားရမယ်ဟုတ်ရဲ့လားအဲ့လိုမျိုးကြိုးစားလို့ရှိရင်တစ်ခါတခါပြန်တွေးကြည့်လိုက်ဦးဇင်းတို့ဒီမှာဖះရှိပါထိုင်ရတယ်အကြောင်းပေါ်မှာထိုင်ရတယ်တခါတခါဦးဇင်းတို့ဒီလိုပဲပေါ့တခါတရားထိုင်နေတဲ့အခါလေးတွေမှာလေလွင့်နေတာတရှိတာဟုတ်ရဲ့လားအဲ့လိုလေလွင့်နေတဲ့အခါလေးပြန်စူးစီးတယ်တခါတခါဘလို့စူးစီးလို့တော့ငါဖះရှိမှာထိုင်နေတာတရားဟောကနေမှာထိုင်နေတာဆိုတော့ဒီဖះရှိမှာထိုင်နေတဲ့အခါတော့မှာငါတန်တာမှာကုသိုလ်စိတ်မကိမ်းဘူးဆိုရင်ဘယ်အချိန်ကိမ်းမလဲဟုတ်ရဲ့လားတက္ကမကြီးတို့နော်ဒီလိုစားတကယ်တန်ဖိုးရှိတယ်ဦးဇင်းကတခါတခါတရားထိုင်တရားထိုင်လို့တရားကအမှန်တကယ်ကထိုင်နိုင်လည်းပဲဒီမှတ်စိနဲ့ဖြစ်ပြနေတာတွေနဲ့ကမဖြစ်အဆင်မပြေဘူးဟုတ်လားထိုင်နေတဲ့ကာလတွေမှာလည်းပဲရှုမှတ်တိုင်းရှုမှတ်တိုင်းကမှတ်စိတိုင်းကမိနစ်တိုင်းမိနစ်တိုင်းကပါလာလာမဟုတ်တခါတခါအဲ့လိုပေါ့ဝေဝေဝါးဝါးတွေနဲ့အချိန်ကြီးပေါသွားတာတွေကရှိတယ်ဖျားရှိထိုင်တဲ့အခါတော့မှအဲ့ဒီအခါမှာဆိုလို့ရှိရင်ဩငါဖျားရှိထိုင်နေတာဖျားရှိထိုင်နေတဲ့အခါတွေမှာအဲ့နိုင်လေများကျန်တဲ့အကြောင်းတွေအတွေးနေပြီးတော့အာယုံပေါ့အထူးသဖြင့်အတွေးဆိုတာကအတွေးရတော့အတော်မတောက်အာယုံนี่တခြားအာယုံนี่လျှော့ချထားပြီးတဲ့အခါဘုရားရှင်မှာထိုင်တဲ့အခါတော့မတို့တတ်နိုင်လေများကုသိုလ်ဟောလားတတ်နိုင်လေများတခြားစိတ်တွေနင်းအောင်ဘုရားအလိုတော်ကြဖြစ်အောင်အချင်းချင်းပြောရရင်တော့နော်ချုပ်ရတာပေါ့ဘုရားအလိုတော်ကြတတ်နိုင်လေများဖြစ်အောင်ကြိုးစားပြီးတဲ့အခါကျတော့စူးစီးနေလိုက်လို့ရှိရင်အရင်အရာလားရှိတာလားလေအဲ့လိုမျိုးလေးလည်းပဲမကြမကြနေရမယ်နော်မကြမကြဖြစ်အောင်နှလုံးသွင်းရမယ်ဒါတရားထိုင်တဲ့အခါလေးအများကြီးအကျိုးရှိတယ်ဘုရားရှင်ထိုင်ပြီးတဲ့အခါလေးကြောက်ရွံ့တဲ့အခါလေးလေဆိုတော့အဲ့ဒီလိုမျိုးမိမိကပီတိတွေနဲ့အဲများတယ်အားရှိတာတွေမကြမကြဖြစ်လာတယ်ဆိုရင်အသားအရေကိုကြီးနေတာပဲကြီးနေတဲ့အခါကျတော့ဘလို့လေးဖြစ်တုံဆိုတဲ့အခါကျတော့အဲ့လိုလူတွေတွေ့ရပါတယ်တွေ့လဲတွေ့ဖို့ပါတယ်တွေ့လဲတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးလူတွေကျတော့အသက်ကိုမေးလိုက်လို့ရှိရင်သူ့အသက်ကိုပြောတော့ပြောချင်နေတာဟိုကကြည်ကြည်လေးလေးနဲ့ဆိုဘယ်သူမှမထင်ဘူးတချို့ဆိုရင်တကယ်မကြီး80 80 90ဘယ်လိုလုပ်ထားလဲမသိဘူးတချို့ဆိုတကယ်မထင်တော့မထင်အောင်နှုတ်နေရတယ်တော်တော်နှုတ်ပြောနေတာဒီမှာတော့ဒီနိုင်ငံမှာတော့စေဝါးတွေလည်းပဲကောင်းမြင့်ကျမ်းမာရေးတွေလည်းပဲလိုက်စားဖို့အစားအသောက်တွေလည်းပဲစင်ကြယ်ရာသီဥတုလည်းပဲအစားအသောက်နဲ့အနေထိုင်နဲ့မျှတာကိုနေတတ်တဲ့ဥစ္စာတွေကလည်းပဲအထူးသဖြင့်တည့်ရောက်မှုရှိပါတယ်ဒီအထက်မှာဒါကမိမိရဲ့အသည့်နဲ့မိမိရဲ့ကုသိုလ်နဲ့မိမိရဲ့တရားနဲ့ထက်ထဲလိုက်လို့ရှိရင်ဘာလဲလဲဦးဇင်းတို့ဟိုရွှေဘော်မြောက်ကောလားဘယ်လိုတော့အဲ့လိုရှိပါလဲစိန်ကွတ်တာတွေပါရှိရလေဒါကမကြီးတို့လက်စွပ်ကလေးတွေပေါ်မှာရွှေဘော်မှာစိန်ကြီးပါတယ်မြောက်ကြီးပါတယ်ကွတ်လိုက်လို့ရှိရင်ပို့ပြီးတော့လှတယ်မဟုတ်လားပို့ပြီးတော့တံပိုးရှိစေတယ်မဟုတ်လားအဲ့ဒီလိုမျိုးဒါကမကြီးတို့ဖြစ်အောင်ကြိုးစားရမယ်ဒါဥပမာပြောတာနော်ဒါကြောင့်ဦးဇင်းတို့ဒီလိုဇရာတရားတွေဟာလားမရဏတရားတွေပေါ့မရဏတရားကတော့တစ်ခါတွေ့ပြီးရင်တော့နောက်တစ်ခါဒီတဘောကတော့တစ်ခါထပ်မတွေ့တော့ဘူးပေါ့လေဇရာတရားကတော့ထပ်ကရှေ့ကိုတိုးတူတိုးတူပြီးတော့တွေ့ရမှာဒီကမာကြီးတို့ဦးဇင်းတို့ခုအသက်အရွယ်တွေကဦးဇင်းတို့ငယ်ငယ်တုန်းကဆိုလို့ရှိရင်ဒီပြင်အကြောင်းတွေပြောစရာရှင်စရာတွေပြောပြခဲ့ပြီမြေဒီလိုအချိန်ဒီလိုအသက်အရွယ်တွေရောက်လာတဲ့အခါကျနေကောင်းလာဖို့အရင်မေးရတဲ့အရွယ်တွေရောက်လာပြီဟုတ်လားဒီကမာကြီးနော
်
ဒါဦးဇင်းကျမ်းမာကြီးအခြေအနေကပြောတာဒီကမာကြီးတို့လည်းပဲဦးဇင်းထပ်မနေဘူးဗန်မီမီဦးဇင်းထပ်ငယ်တယ်ထင်တယ်ကျန်တဲ့လူတွေကဦးဇင်းနဲ့မငယ်ဆိုတော့ဒီလိုအသက်အရွယ်တွေကကြားမရေးကောင်းတာနေကောင်းတာကိုအရင်ပြောကြရတော့တဲ့အရွယ်တွေရောက်လာပြီ။အော်အဲ့ဒီတော့ငါ့ကိုအသက်အရွယ်များမေးလိုက်။မိမိကအဲ့အမေး question လက်ခံနိုင်တဲ့တတ်သိရှိအောင်မွေးရမယ်။ဟုတ်ရလား။အဲ့ဒီလက်ခံနိုင်တဲ့တတ်သိမရှိသေးဘူးဆိုရင်ဒကမကြီးတို့ဘာလို့အားနည်းလို့လဲ။ဇာတတဒီဇာတိတခုရလာတဲ့ပုဂ္ဂိုလ်သဘာဝဓမ္မကိုလက်မခံနိုင်သေးလို့ပဲ။ဟုတ်ရလားတဘာဝဓမ္မကိုလောကထဲလက်ခံနိုင်တဲ့ပုဂ္ဂိုလ်တွေကအသက်မီဘယ်အချိန်မီမီ၊ကွယ်ရာမီမီ၊လူရှိမီမီဘယ်အချိန်မီမီလက်ခံနိုင်တယ်တချို့ကတစ်ခါတစ်ခါကျတော့အလိုက်မသိပန်းဝန်းကျင်ညာရောက်တဲ့အခါမျက်နှာမုံမုံတူတူနဲ့အဲ့ဒီလူဆိုနောက်ရှောင်သွားတာမမီလူကြတဲ့အသက်မီးမှဆိုဦးစင်းတို့လူတွေကလည်းပဲလက်ကိုမခံနိုင်ဘူးအဲ့ဒါဘာဖြစ်လို့လက်မခံနိုင်လဲဒကာကြီးတို့ဒကမာကြီးတို့လက်ထမှာကုသိုလ်နဲ့ဓမ္မတတ္တိမိမိတို့စိတ်တိုင်းကြကျင်းတတ်တဲ့အထီအောင်မရသေးလို့ဒီလိုသဘောပေါက်ရမယ်နော်ကြိုးစားနေတဲ့အတိုင်းတွေဦးဇင်းတို့အားမေးရမယ်မိမိရရှိတဲ့တရားတွေကိုလည်းပဲဟိုတုန်းကပြောခဲ့ဘူးသလိုပဲ မိမိအိမ်မှာရှိတဲ့ပစ္စည်းဥစ္စာဆိုလို့ရှိရင်လူတွေကမိမိပိုင်ဆိုင်တဲ့ပစ္စည်းဥစ္စာဆိုရင်သိတံပိုးမထားချင်ဘူးတကယ်တော့သူများမှာရှိတဲ့ပစ္စည်းဥစ္စာတွေကိုဒါမှမဟုတ်ရင်ဆိုင်မှာရှိတဲ့ပစ္စည်းဥစ္စာထပ်ထပ်ပြီးတော့ရယူနေကြင်ကြသေးတယ်ဟုတ်ရဲ့လားအဲ့ဒီသဘောတရားအတိုင်းပဲမိမိမှာရှိတဲ့ဓမ္မနဲ့ကုသိုလ်တတ္တိတွေကမိမိရဲ့ရှိမိမိမှာရှိပြီးသားကုသိုလ်တတ္တိတွေကပြန်ပြီးတော့တွေးလိုက်တိုင်းတွေးလိုက်တိုင်းသတိရပြီးတိုင်းသတိရပြီးတိုင်းကုသိုလ်ရှင်တို့အတွက်ကုသိုလ်တွေထပ်ပြီးတော့တိုးတယ်ယောဂီတို့ဟုတ်ရဲ့လားအဲ့ဒီဒီကနေမှတစ်ခါပြန်ပြီးတော့အားဖြစ်အောင်မွေးရင်တော်တော်တန်တဲ့ဟာကြော်လွားနိုင်တယ်ဘယ်လိုကြော်လွားနိုင်တာလဲတစ်ခါတစ်ခါကျတော့မိမိရဲ့စိတ်မှာပင်ပန်းနေတာလေယောဂီတို့မကြုံရဘူးလားကြုံရတယ်ယောဂီတို့အဲ့ဒီပင်ပန်းမှုတွေကဘယ်ထိအောင်တက်ရအောင်စိတ်တွေမကြည်မလင်နေဖြစ်လာတယ်ပင်ပင်ပန်းပန်းနေဖြစ်လာတယ်။နောက်ညွန်းလွန်းလာတယ်ယောဂီတို့။စိတ်ကလည်းပဲတဆင်ခြင်းသွားတာ။တပြုံတစ်ခါတည်းနဲ့ဘုံတိုင်းတန်းတိုင်းနေနေနဲ့တစ်ချိန်နဲ့ဖြစ်တာမဟုတ်ဘူး။ဒကမိုင်းတို့ဒါဟိုလားအဘိဓမ္မာတွေသင်နေတာဆိုတော့အထူးပြောစီရမှာလို့ဘူးနော်။တစ်ခုပြီးတစ်ခုဆက်ခါဆက်ခါတွေဖြစ်တဲ့စိတ်အစဉ်မှာလည်းပဲအဲ့ဒီလိုပဲစိတ်ဒီမှာကပင်ပန်းလာတယ်ညွန်းလွန်းလာတယ်ပင်ပန်းလာတယ်။အင်အားတွေနင်းလာတယ်ဆိုလို့ရှိရင်ကြံတဲ့အခြားအခြားအာယုန်တွေကိုမမြင်ခြင်းမတွေ့ခြင်းမကြားခြင်းလက်မခံကျင်တော့တဲ့အခြေအနေတွေဖြစ်လာတယ်ဟုတ်ရဲ့လားဒါကြောင့်မိမိရဲ့စိတ်မှာအင်အားကောင်းအောင်ကဘေဟာကိုများများလုပ်ရမယ်လေကုသိုလ်ကိုများများလုပ်ရမယ်တရားဘာဝနာကိုများများရအောင်ယူရမယ်နော်အဲ့ဒီကနေမှတစ်ခါမိမိကအဲ့ဒါတွေကိုပြန်ပြီးတော့တွေးလိုက်တိုင်းသတိရလိုက်တိုင်းသတိရလိုက်တိုင်းမိမိကဘာဖြစ်တဲ့အခါမှာစိတ်တွေကြည်လင်ပြီးတဲ့အခါကျတော့ခွန်အားတွေဖြစ်စီလာတယ်ယောဂီတို့ခွန်အားတွေဖြစ်လာပြီဆိုလို့ရှိရင်မိမိကဘယ်လိုအရာနဲ့ပဲယဉ်ဆိုင်ကယဉ်ဆိုင်ရလောကတွေကလောကီကိစ္စတွေလောကုတ္တရာနယ်ပယ်ကကုသိုလ်ကိစ္စတွေစသဖြင့်ကောင်းတဲ့ကိစ္စကောမကောင်းတဲ့ကိစ္စကောလောကီကိစ္စကောကုသိုလ်ကိစ္စလောကုတ္တရာကိစ္စဘယ်အရာမှဆိုကိုယဉ်ဆိုင်နိုင်တယ်ယဉ်ဆိုင်နိုင်ပြီးမှတခါဒီထဲကကိုကဘာလဲအတိညာဉ်နဲ့ကုသိုလ်ရှင်ပြီးတော့ကုသိုလ်ဖြစ်မဲ့ကိစ္စနဲ့ကောင်းလို့ရာရာကိုရွေးချယ်ပြီးတော့ယူရတာပေါ့နော်အင်းအားတွေနင်းလာပြီစိတ်ကတတ္တိတွေနင်းလာပြီဆိုရင်ကောင်းတာမကောင်းတာလည်းပဲယောဂီတို့ငွေပန်နိုင်ဘူးယောဂီတို့ဟုတ်ရလားကောင်းတာမကောင်းတာလည်းပဲငွေနိုင်ဘူးလက်လက်မခံနိုင်ဘူးကောင်းတာလက်လက်မခံနိုင်ဘူးမကောင်းတာလက်လက်မခံနိုင်ဥပမာအားဖြင့်ဖျားနာနေပြီးတဲ့အခါတော့အိယာဘောတွုံးလုံးလဲနေတဲ့လူမမာကဲ့သို့ပဲမိမိကိုလာပြီးလာကျွေးတဲ့ဟာအစာအစာကိုကောင်းတာဘယ်လောက်ကောင်းတဲ့အစာအစာကိုလာကျွေးမွေးတော်လည်းပဲတဲ့မိမိကမစားခြင်းမတောက်ခြင်းတော့တလို့ဖြစ်ကြတယ်เนาะအဲ့ဒီလိုမျိုးမဖြစ်ရအောင်စားခြင်းတောက်ခြင်းစိတ်ရှိအောင်ပေါ့အထူးသဖြင့်ကိုယ်ကံအားကောင်းအောင်ပေါ့ကိုယ်ကံအားကောင်းအောင်ဆိုတာယောဂီတို့ကိုပြောတဲ့စကားအနေနဲ့ဆိုလို့ရှိရင်တော့ကုသိုလ်ရေးရာဓမ္မရေးရာကိစ္စနယ်ပင်မှာအထူးအဖြစ်ဆိုလိုတယ်ပေါ့เนาะဆိုတော့အဲ့ဒါတွေကိုပို့ပြီးတော့အားကောင်းအောင်ကြိုးစားရမယ်မိမိတို့အဲ့ဒီစောစောဒါကမရဏကနေပြီးတော့ဟိုအပြင်ဘက်ကိုထွက်သွားတာနော်မိမိကအိုမင်းလာတဲ့အခါအာနေလာတဲ့အခါအရာရာကိုလက်မခံဖြစ်တတ်တယ်ဒါကြောင့်မိမိကဩငါအသက်ကြီးနေပြီမယ်လို့တနေ့တနေ့တနေ့တနေ့ဖြတ်သန်းသွားတာတပတ်တပတ်တိုးတိုးပြီးတော့လာခဲ့တာဟာအသက်ကငင်ငယ်သွားတာမဟုတ်ဘူးသို့တော်မိမိကအသည့်ကြီးကြီးလာတဲ့အခါတရားဓမ္မတွေစုစည်းတာအားကောင်းလာတဲ့အခါအသည့်ပညာတွေတိုးလာတဲ့အခါအယံယံရင်ဆိုင်နိုင်တဲ့ခွန်အားကုသိုလ်တတ္တိတွေပို့ပြီးတော့ကြီးထွားလာတယ်ယောဂီတို့ဟုတ်ရလားနော်မဖြစ်သေးဘူးမကြီးထွားသေးဘူးဆိုလို့ရှိရင်လည်းဖြစ်အောင်ကြီးထွားအောင်ထပ်ပြီးတော့ကြိုးစားကြရတာပေါ့နော်ဆိုတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကဇာတိတစ်ခုရလာတယ်ဆိုလို့ရှိရင်တော့ကောသလမင်းကြီးတဲ့ဇာရာတရားတွေ့မှာပါပဲတဲ့ကြုံမှာပါပဲတဲ့မရဏတရားကြုံမှာပဲတဲ့ပြည့်လို့မလွတ်နိုင်ဘူးတဲ့ဒီနေ့နေ့တော့ဟောဒီမရဏသင်တို့ငါတို့တွေ့ကြရမှာပဲလောကတဲ့စောစောကပြောတဲ့ဥပမာတွေပဲခတ္တိယမဟာသာလဗျမနမဟာသာလကျွဲဝချမ်းသာတဲ့ပုဂ္ဂိုလ်တွေတော်မှာဒီဥစ္စာတွေကိုဝေယောကဝေဒနာတွေတက်ရောက်လာလို့ရှိရင်ဆင်းအမျိုးမျိုးနဲ့ဆရာအမျိုးမျိုးနဲ့ကုသနိုင်စွမ်းရှိတဲ့ပုဂ္ဂိုလ်တွေတော်မှာတဲ့ဒီဇရာနဲ့မရဏတရားကမလွတ်မြောက်နိုင်ဘူးယူတဲ့ဒီဇာတိတခုရလာပြီလို့ရှိရင်တော့သေချာပေါက်တွေ့မှာပဲအဲ့ဒီလိုတွေ့ခဲ့တဲ့ဇရာတရားတွေအချင်းချင်းကြုံခဲ့တာတွေမရဏတရားတွေကိုအချင်းချင်းကြုံခဲ့တဲ့အကြောင်းမြတ်စွာဘုရားကသောသောကပြောတဲ့အနမတက်ကတန်ယုတ်ပါဠိတော်ဝေပုံလပပတသို့မှာမြတ်စွာဘုရားဟောတဲ့စကားလေးဥစဉ်ကဆက်ဆက်ပြီးတော့ပြောခြင်းတယ်ဇာတိတခုရလာပြီတဲ့အခါ ဒီဇရံနဲ့မရဏကဘလောက်ထိအောင်ကြုံရရုံဆိုလို့ရှိရင်ဘဝတစ်ခုရလာတာတနေ့တနေ့တူးတူပြီးတော့အိုးအိုးသွားတယ်နောက်တဘဝတစ်ခါဒီထဲမှာနောက်ဆုံးမရဏတရားကြုံရတဲ့အခါနောက်တဘဝထပ်ဖြစ်လာပြီးလို့ရှိရင်လည်းပဲဟောဒီမရဏတရားတွေထပ်ခါကြုံရတဲ့အကြောင်းများစွာဘုရားရှင်ကိုတော်မြတ်ကဥပမာပြီးဟောတဲ့စကားလေးကတော့အဲ့ဒီဝေပုံလပပတဝေပုံလတောင်ဆိုတာယောဂီတို့ကြားဘူးတယ်ပေါ့နော်ဘယ်မှာတော့
အိန္ဒိယ
မှာဟုတ်ပြီလောကမှာဦးဇင်းတို့လောကဆိုတာထားပါတော့ဦးဇင်းတို့ဒီကဘာပေါ့ဦးဇင်းတို့ဒီဗန္ဒကဘာကြီးမှာကိုဖခင်ဗန္နစုပွင့်နေလို့ကြားဘူးတော့ခင်ဗျာဖေးအားမဲ့ဦးဇင်းတို့ဗန္ဒဦးဇင်းတို့ကဘာလ
ဲငါးစု
ဖခင်ငါးစုပွင့်မှာနော်အခုဘယ်နဲ့စုပွင့်ပြီပြတာ
4စု
ရေးကြည့်ပါဦးကတ္တပါကောဓမ္မကတ္တပါကောဓမ္မအစင်လိုက်ရေးအစင်လိုက်ရေးကတ္တပါနာကိုကကုတံကောဓမ္မမဟုတ်အစင်လိုက်မဟုတ်ကောနာကိုကကုတံကောနာကိုကတ္တပါကောဓမ္မအရင်မင်းဒီမှာမပွင့်သေးဘူးနော်အဲ့ဒီမှာတဲ့ဝေပုံနာတောင်ကြီးဒိသကုတ်တောင်ကိုမြတ်စွာဘုရားကြွစဉ်ကဒီစကားလေးပြောတာသင်တို့တပည့်တဲ့ဇာတိတစ်ခုရလာပြီးတိုင်းရလာပြီးတိုင်းဇရာတို့မရဏတို့ဆိုတာဇာတိတစ်ခုရတဲ့သူတိုင်းရတဲ့သူတိုင်းဟာတွေ့ရမှာပဲတဲ့ဒီတဘဝဇာတိရလို့ဇရာမရဏလက်ချက်ကြောင့်ပြီးသွားရင်နောက်တဘဝမှာလည်းပဲဇာတိတွေဇရာတွေမရဏတွေတွေ့အောင်မှာပဲရှုံလို့မရဘူးတဲ့အခုတဲ့တင်းတို့တိတဲ့ဝေပုံနာတောင်ကြီးဟာဟိုတော့ငါစိနာဘုံသပပတလို့ခေါ်တယ်တဲ့ကိုတော့ငါအဲ့ဒါကဘယ်တော့ငါတော့ဆိုတော့ကာကုတံဖះမြတ်စွာဘုရားလက်ထက်တုန်းကကာကုတံမြတ်စွာဘုရားလက်ထက်တုန်းကအဲ့ဒီဝေပုံနာတောင်ကြီးဟာစိနာဝန်သဆိုတဲ့အမည်နဲ့သင်ရှားတယ်တဲ့ဒီတောင်ကြီးရဲ့နာမည်ကအဲ့ဒီတောင်ကြီးဘော်ကိုတက်မယ်ဆိုလို့ရှိရင်၄ရက်ကြာတယ်တဲ့ဘယ်လောက်ကြာလဲ
၄ရက
်အဲ့ဒီတုန်းကအစင်းမှာဆိုလို့ရှိရင်လည်းပဲ၄ရက်ကြာတယ်တဲ့အဲ့ဒီတုန်းကလူတွေရဲ့တန်တန်းကအနှစ်၄ဆောင်းကြာတယ်တဲ့ကတ္တပမြတ်စွာဘုရားရှင်ကိုတော်မြတ်လက်ထက်ကအဲ့ဒီတုန်းကငါကတ္တအပေါင
်း
ကကုတံမြတ်စွာဘုရားရှင်ကိုတော်မြတ်လက်ထက်ကဒီအီဒီတဲ့အရာမှာရတဲ့လဝဲတော်ရံလက်ရာတိုင်းရံတော်ကြီးလည်းပဲရှိတယ်တဲ့ယခုငါဘုရားရဲ့သာသနာတော်မှာကဲ့သို့ပဲတဲ့ငါဘုရားရဲ့သာသနာတော်အတွင်းအခုဂေါရမမြတ်စွာဘုရားသာသနာတော်အတွင်းမှာရှင်သာရိပုတ္တရာတို့ရှင်မဟာမောဂ္ဂလန်တို့ရှိတဲ့ကဲ့သို့ပဲတဲ့ကာကုတ္တမြတ်စွာဘုရားမှာလည်းပဲအဲ့ဒီတုန်းကရှိတယ်တဲ့အဲ့ဒီတုန်းကရံတော်ကြီးရဲ့လဝဲလက်ရာတော်ရံမထေမြတ်ကြီးရဲ့ဘွဲ့တော်ကဝိဒူရမထေတဲ့လဝဲတော်ရံမထေမြတ်ရဲ့အမိတော်ကသိဇီဝမထေတဲ့အဲ့ဒီဖြင့်ယဟန်တော်ကြီးဒီလည်းပဲတဲ့ငါအနာမှာအမြဲတမ်းအားဖြင့်ဝန်းရံပြီးတော့အဲငါအနာမှာလေကကုတံမြတ်စွာဘုရားနာမှာအမြဲတမ်းအားဖြင့်ဝန်းရံပြီးတော့သာသနာတလျှောက်အနှစ်၄ဆောင်းကြာအောင်သာသနာပြုခဲ့တာအဲ့ဒီတုန်းကစိနဝန်သဆိုတဲ့တောင်ကြီးဟာပါစိနဝန္တာပါစိနဝန္တာဆိုတဲ့တောင်ကြီးဟာယခုအခါဝေပုံနာတောင်ကြီးပေါ့တဲ့အဲ့ဒီယုံကအနှစ်၄ဆောင်းကြာတဲ့လူကြီးရဲ့တတန်းတင်းတို့မှန့်ကြည်စမ်းတဲ့အဲ့ဒီယုံကကာကုတ္တမြတ်စွာဘုရားလည်းပဲဒီနေ့ရှိသေးလားပရိနိဗ္ဗာန်ပြုတော်မူခဲ့ပြီတဲ့အဲ့ဒီယုံကပါစိနဝန္တာဆိုတဲ့တောင်ကြီးလည်းပဲအခုအဲ့ဒီပါစိနဝန္တာဆိုတဲ့အမည်ပြောက်ကွယ်ပြောက်ခဲ့ပြီအဲ့ဒီတော့ငါသောသောကပြောတဲ့ဝိဒူရလို့သင်္ဇီဝလို့ဆိုတဲ့ငါဘေးအံကကုတံမြတ်စွာဘုရားရဲ့လက်ဝဲတော်ရံလက်ရာတော်ရံမထေမြတ်ကြီးတွေလည်းပဲပြိဋိဘံပြုတော်မူခဲ့ပြီအဲ့ဒီတော့ငါအနှစ်၄ဆောင်းကြာအောင်တတန်းရှည်ကြတဲ့တူတူငါငါသတ္တဝါတွေလည်းပဲအကုန်လုံးသိကုန်ရခဲ့ပြီချက်သားလို့တဲ့တကယ်တော့တဲ့မမြဲတဲ့ယုံနံဓမ္မသင်္ခါရတရားကြီးဟာကြည်စံတဲ့အသက်နှစ်၄ဆောင်းကြာအောင်ခံခဲ့တဲ့လူတွေလည်းပဲမရှိတော့ဘူးဒီနေ့ဟုတ်ရဲ့လားဒီနေ့မရှိတော့ဘူးတဲ့ဒါကြောင့်လေ ဒီသင်္ခါရယုတ်နံဓမ္မသင်္ခါရတရားကြီးဟာသင်တို့မြဲတယ်ရေလို့များသဘောကြသလားတဲ့ခိုင်မာတယ်ရေလို့များထင်နေသလားတဲ့ตาญาภวยนิดแต่ภวยเยลุเนี่ยอ้อมนี่นี่ดล่ะโตญัสสาพยาก็ฮ้อล่ะだจองตีนโนอคุขิกาละมาซุโลชิเยเนี่ยอคุขิกาละมาซุโลชิเยเนี่ยอะนิดกะอะมยาท้องชิมาตะตั้งกะตะบาวาอาภิอะมยาตุกะเตยาเว้ชิดา80 90ตีนหาเนี่ยปุ๊บๆปิ้งกุญญาดาไอ้เหรอโหร้องกะอะนิด4ท้องชิเนี่ยปกโกรีเลยเว้ฌาติตะคุยะบีบีซุโลชิเยสรารุมรณะรุจ่มแก้ลุအဲ့ဒီကာကုတံမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးလည်းပဲပရိနိဗ္ဗာန်ပြုတော်မူခဲ့ပြီဖြစ်သားတို့နောက်တစ်ခုစောစောကပြောတယ်ဝိတုဒ္ဓမထေရမြတ်ကြီးတို့သင်္ဆီဝမထေရမြတ်ကြီးတို့အနှစ်4000ကျောင်းကြာမြင့်စွာတည်တံ့ခဲ့တဲ့အဲ့ဒီတုန်းကလူတွေအနေနဲ့လည်းပဲသိဆုံးခဲ့ကြလေပြီတဲ့ပါရှိနာဝန်တဆိုတဲ့အမည်ကြီးလည်းပဲကွယ်ပြောက်ခဲ့နေပြီတဲ့အနှစ်4000ဆိုတာတကယ်တော့နေတာမဟုတ်ဘူးနော်အဲ့ဒီတော့အမည်တွေတောင်ဒီနေ့မရှိတော့ဘူးဆိုတော့သင်အသက်တရားလောက်ကလေးနေရမယ့်ကာလလေးဘယ်သူကအာမခံမှာတုံးလို့ပြောတဲ့အတိပဲပဲနော်နောက်တစ်ခုပဲနောက်ဘုရားတစုကဘယ်သူလဲဘယ်မြတ်စွာဘုရားလဲကောနာကုမြတ်စွာဘုရားကောနာကုမြတ်စွာဘုရားရဲ့လက်ထက်မှာတော့တဲ့အနှစ်3000ကြာတယ်တဲ့အနှစ်3000ကြာအောင်လူတွေတက်တန်းရှိကြတယ်တဲ့အဲ့ဒီတော့ကတောင်ရဲ့နာမည်ကတော့ဝေငကဆိုတဲ့အမည်နဲ့ဒီထင်ရှားတယ်တဲ့အခုဝေပုံလတောင်ကြီးဟာလေဝေပုံလတောင်ကြီးဟာအဲ့ဒီတော့ကနာမည်ကကောနာဂုံမြတ်စွာဘုရားရှင်ကိုတော်မြတ်ရဲ့လက်ထက်တော်ကာလတုန်းကတော့တဲ့ဝေငကဆိုတဲ့နာမည်နဲ့တော့ထင်ရှားတယ်တဲ့နောက်အဲ့ဒီတော့ကမထေမြတ်တို့ရဲ့နာမည်ကတော့ဘိညောတဆိုတဲ့မထေမြတ်ကြီးကတော့ငါအဲ့ဒီတော့ကကောနာဂုံမြတ်စွာဘုရားရဲ့လက်ရာတော်ရမယ်တဲ့လက်ဝဲတော်ရံကတော့ဥတ္တရဆိုတဲ့အမည်နဲ့လက်ဝဲတော်ရံမထေမြတ်ကြီးတို့ကအတူတူကောနာကုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကသာသနာတော်အတွင်းအနှစ်4000ကျော်အောင်လူတွေအတွက်တရားတွေအတွက်ဟုတ်လားသာသနာပြုခဲ့တာတဲ့အဲ့ဒီအနှစ်4000ကျော်အောင်တည်တံ့ခဲ့တဲ့ဒီဝင်ကကတောင်ကြီးဟာအဲ့ဒီတုန်းကအတက်ကို3ရက်တရားတယ်တဲ့အစင်းကို3ရက်ဆင်းရတယ်အဲ့ဒီတော့ကဝင်းကကတောင်ကြီးလဲပဲကွဲပြောက်ပြီးတဲ့အခါကျတော့နောက်တခါကာကုကောနာဂုံမြတ်စွာကောနာဂုံမြတ်စွာဘုရားရှင်ကိုတော်မြတ်လဲပဲပြိဋိဘံပြုခဲ့ပြီးတော့စောစောကပြောတဲ့လဝဲတော်ရံလက်ရာတော်ရံမထေမြတ်ကြီးတွေလည်းပဲပြိဋိဘံဆံခဲ့ပြီးတော့လူတွေလည်းပဲအနှစ်3000ကျော်အောင်ရှိခဲ့တဲ့တည်ခဲ့တဲ့ပုဂ္ဂိုလ်တွေလည်းပဲသုံးပါခဲ့လေပြီချစ်သားတို့တဲ့ဒါကြောင့်လည်းယုံနံဓမ္မသင်္ခါရတရားတွေဟာလောကထဲမှာမြဲတယ်ရေလို့များသင်တို့မအောင်မိကြနဲ့ခိုင်မာတယ်ရေလို့လည်းမအောင်မိကြနဲ့ตาญาဝဲနှစ်သက်ဖွယ်ရေလို့လည်းပဲသင်တို့မအောင်မိကြနဲ့တဲ့ဒါကြောင့်ဒီတရားတွေအပေါ်မှာမိမိတို့ညီငွေဖို့သင့်နေစိတ်ကုံမှုသင့်နေတဲ့ဒါကြောင့်အဲ့ဒီကနေပြီးတဲ့အခါကျတော့သင်တို့လွတ်မြောက်အောင်ကြိုးစားဖို့ပဲရှိတယ်လို့မြတ်စွာဘုရားရှင်ကိုလိုမြတ်ကညွှန်းတော်မူခဲ့ဥပဒေဟောတော်မူခဲ့ဦးတဲ့ယောဂီတို့နောက်ဘုရားတစုကဘာတူလဲကတ္တပမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလည်းပဲသာသနာတော်တွင်ဗတ္တကဘာတွင်မှာပွင့်ထွန်းတော်မူခဲ့ဘူးလေအဲ့ဒီတော့ကတ္တပမြတ်စွာဘုရားရှင်ကိုရောင်မြတ်အခါကာလတုန်းကတော့အနှစ်2000နဲ့အဲ့ဒီတော့အခါကတော့အဲ့ဒီဝေပုံလတောင်ကြီးရဲ့အမည်အနေနဲ့ပြောရမယ်ဆိုရင်တော့သူကသူပတ္တဆိုတဲ့အမည်နဲ့ဝေပုံလတောင်ကြီးရဲ့အမည်ကိုကိုယ်တော်ကအဲ့ဒီလိုသူပတ္တရဲ့လို့ထင်ရှားခဲ့တယ်တဲ့အဲ့ဒီတော့ကမထေမြတ်တို့အဲ့ဒီတော့ကမထေမြတ်ဒီအနေနဲ့ဆိုလို့ရှိရင်တိတ်တမထေမြတ်နဲ့ဘာရဒွာဇဆိုတဲ့လက်ဝဲတော်ရံလက်ရာတော်ရံမထေမြတ်တို့လည်းပဲကတ္တပမြတ်စွာဘုရားရှင်ကိုရောမြတ်လက်ထက်မှာအနှစ်2000ကျော်အောင်သာသနာပြုတော်မူခဲ့ဘူးတဲ့အဲ့ဒီတော့ကဟုတ်လားဆိုတော့ပြောတယ်သူပတ္တဆိုတဲ့တောင်ကြီးဟာလည်းပဲဝယ်ပြောက်ခဲ့ပြီးခြေသားတို့တဲ့ဆိုတော့ကပြောတယ်ကတ္တပမြတ်စွာဘုရားရှင်ကိုရောမြတ်လည်းပဲပြိဋိဘံပြုတော်မူခဲ့ပြီးခြေသားတို့တဲ့လက်ဝဲတော်ရံလက်ရာတော်ရံမထေမြတ်ကြီးလေးတွေလည်းပဲစံလွန်တော်မူခဲ့ကြပြီးခြေသားတို့တဲ့အဲ့ဒီတော့ကအနှစ်2000ကျော်အောင်တက်တန်းရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့လည်းပဲသုံးပါခဲ့ပြီးတည်ပြောက်ခဲ့ပြီးကွယ်ပြောက်ခဲ့ပြီးဇရာမရဏတရားတွေနေပေတဲ့တသိင်ခဲ့ကြလေပြီချစ်သားတို့ဒါကြောင့်ဘယ်သူပဲဖြစ်ဖြစ် ဒီယုတ်တို့နံတို့ဆိုတဲ့ယုတ်နံနှစ်ခုဓမ္မတွေကိုရရှိရတဲ့သူတိုင်းအနေနဲ့သင်္ခါရတရားတွေမှာစီမျောသွားနေကြတာပဲတဲ့ဒါကြောင့်သင်္ခါရတရားတွေစီမျောသွားနေကြတဲ့ပုံကိုယ်တွေအနေနဲ့ပစ္စည်းဝတ္ထုတစ်ခုဖြစ်ပေါ်လာပြီဆိုလို့ရှိရင်တကယ်လို့သဘာဝဓမ္မအရာသူကပျောက်ပြက်သွားတယ်ဓမ္မမဟုတ်ကျိုးပဲ့သွားတယ်ပျက်စီးသွားတယ်ဆုံးရှုံးသွားတယ်ဆိုလို့ရှိရင်အော်ဘိဇနာဓမ္မောတိဘိဇနာသဘာဝဟုတ်လားပါလေနောက်တကခိပနာသဘာဝတိနိခိပိတ္တပသဘာဝဓမ္မောတိနိခိပိတ္တပသဘာဝဆိုတဲ့အတိုင်းအော်ပြိုကွဲတတ်တဲ့သဘောတရားတွေဟာပြိုကွဲခြင်းသဘောရှိတယ်ပျက်စီးတတ်တဲ့သဘောတရားတွေဟာပျက်စီးခြင်းသဘောတရားရှိတယ်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကအဲ့ဒီဗေဒနာဓမ္မောတိဘေဇနာသဘာဝနိခိပနာဓမ္မောတိနိခိပိတ္တပသဘာဝဆိုပြီးတော့ဒီဓမ္မသဘာဝတွေကိုယောဂီတို့ကိုယ်တိုင်ဒီအောင်ကြိုးစားနေကြတာပဲဟုတ်ရလားဒါကြောင့်ဟောဟိုတို့ကအခုပြောတဲ့တရားစကားအရာမိမိတို့ကိုယ်တိုင်မြုံဝါထွင်တယ်မတိတ်လိုက်ရဘီမယ်လို့မိမိတို့ကိုယ်တိုင်မြုံဝါထင်ထင်မကြားလိုက်ရမမြင်လိုက်ရဘီမယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ဟောတော်မူခဲ့တဲ့ဓမ္မအစုစုအဆက်ဆက်အရာဟောဟိုတို့ကဝေပုံလာတောင်ကြီးကဒီလိုတဲ့ဘလောက်တတန်းကြာအောင်ရှိတာတဲ့ဒီဗတ္တကဘာအတွင်းမှာနောက်တစ်ခါကကုတံမြတ်စွာဘုရားပြီးတော့အကောနာကုံမြတ်စွာဘုရားလက်ထက်မှာဘယ်လောက်ရှိအောင်တည်တန်းကြတာတဲ့အဲ့ဒီဥစ္စာတွေလည်းပဲဒီနေ့မရှိတော့ဘူးနောက်ကကပမြတ်စွာဘုရားလက်ထက်မှာလည်းပဲဘယ်လောက်ရှိအောင်တည်တန်းကြတာတဲ့အစရှိသည်ဖြင့်ဒီမြတ်စွာဘုရားရှင်ကိုတော်မြတ်နဲ့တာဝကတွေတက်ရှိတက်တော်ဟာတွေကွယ်ပြောက်ခဲ့ကြပြီဆိုတဲ့သဘာဝဓမ္မဇာတိတစ်ခုရလာပြီးရင်သဘာဝဓမ္မဖြစ်တဲ့ဇရာနဲ့မရဏကိုမိမိကလက်ခံနိုင်အောင်လို့ယောဂီတို့တို့တို့ပြီးတော့တရားတွေနာကြတာဘ ഹു တုတ္တတွေရှားကြတာမဟုတ်လားဆိုတော့မိမိကဖြစ်ဟာလာမိမိဖြစ်လို့ဒီအတိုင်းဖြစ်ခြင်းနဲ့အတိုင်းဖြစ်ဖို့တကယ်လို့များလောကတဲ့ကြုံရတဲ့အခါပေါ့ဖြစ်ခြင်းနဲ့အတိုင်းဖြစ်ရဖြစ်ဖို့ကြုံရတဲ့အခါမိမိကကျေနပ်ရသလိုပျော်ရွှင်ရသလိုလောကထဲမှာမိမိဖြစ်ခြင်းနဲ့အတိုင်းမဖြစ်ရတော့ဘူးဆိုလို့ရှိရင်စိတ်ထဲမှာဒေါသတွေမဖြစ်စေဖို့ယောဂီတို့ကြိုးစားရမှာပေါ့နော်မိမိတို့ကဒီအသည့်တွေရှိတယ်ဒီဆင်ခြင်တုံတရားတွေကသိတော့သိတယ်မဆင်ခြင်ရင်မရဘူးယောဂီတို့နော်ဆင်ခြင်မှဒီတရားတွေကဒီအသည့်တွေကမိမိအတွက်ဖြစ်တာဒါကြောင့်မိမိကအ ਨੇ ဆုံးအပြင်အသက်ကလေးလာမိတာတော့မှလက်မခံနိုင်ယောဂီတို့ဒီအသည့်တွေကယောဂီတို့အတွက်မဟုတ်သေးဘူးလို့ပဲနော်ယောဂီတို့ကဒီဥစ္စာတွေမိမိတို့အတွက်မဟုတ်သေးဘူးလို့ပဲမိမိတို့ကိုယ်တိုင်အတွက်ဖြစ်အောင်အော်ဟိုတုန်းဟိုတုန်းကပစ္စည်းဥစ္စာတွေလည်းပဲမိမိဒီဘဝမှာလည်းမိမိနဲ့ဓာတ်လူဖြစ်တဲ့ပုံကိုယ်တွေဟုတ်လားဆုံးမတာတွေပျက်စီးသွားတာတွေမနှဲပါဘူးเนาะမိမိတို့ထက်အသက်ကြီးမားတဲ့ပုံကိုယ်တွေဆုံးမသွားတာတွေပျက်စီးသွားတာတွေမနှဲကြတော့ဘူးမိမိအောက်ငယ်တဲ့ပုံကိုယ်တွေဆုံးမသွားတာတွေပျက်စီးသွားတာတွေမနှဲဘူးဟုတ်ရဲ့လားဒါတွေကိုမိမိတို့ကိုယ်တိုင်ဒီဘဝမှာမြင်လဲမြင်နေရတယ်ကြားလဲကြားနေရတယ်မြင်နေတာတွေကြားနေတာတွေကငါအလက်မရောက်သေးလို့ငါနဲ့မဆန်ဘူးရေလို့များမတွေ့နဲ့ငါနဲ့များအကျုံးဝင်ဘူးရေလို့မတွေ့နဲ့ဟုတ်ရလားဒီဥစ္စာတွေကိုယုံကြည်လို့ကိုယ်တိုင်လက်ခံနိုင်တဲ့တတိအပြည့်အဝရှိပြီဆိုလို့ရှိရင်ယောဂီတို့ဒီဘဝသေးကြတယ်ဘာသေးကြတာလဲဟုတ်တယ်ဒီကြတဲ့ယောဂီတို့အဲ့ဒီလိုမျိုးယောဂီတို့ကပြောလို့ရှိရင်ယောဂီတို့ကိုယ်တိုင်အမှန်တကယ်တော့ဦးဇင်းတို့ဒီမုတ်ကိုဆရာတော်ဘုရားကြီးတို့မာစီဆရာတော်ဘုရားကြီးတို့တရားတွေနားကြည့်နားရတိုင်းနားရတိုင်းဆရာမင်းတွေပြောတဲ့စကားတွေတကမကြီးဒီသောတာပန်တက္ကရာကအသာလေးပဲမဝေးဘူးနော်ဆရာမင်းတွေပြောတာလွယ်လွယ်လေးတကမကြီးအဲ့တော့ဒီတရားတွေကဒီလိုရဲရဲတင်းတင်းနဲ့လွယ်လွယ်ကူကူပြောတာတကမကြီးအေးဒါဆရာတော်ကြီးတွေမလို့လွယ်လွယ်ကူကူရဲရဲတင်းတင်းပြောရတာဟုတ်ရလားဦးဇင်းတို့တွေတာမန်ယောဂီအေးတာမန်လူသားတွေအနေနဲ့ဒီကြိမ်တော့လွယ်လွယ်ကူကူမပြောရဘူးဟုတ်ရလားအရိယာနေမြေကိုရောက်သွားတာကိုအရိယာနေမြေကစကားအရိယာနေမြေကအလိအထအဖြစ်အပျက်သဘာဝတွေကိုအဲကြောင့်ဦးဇင်းတို့ကပုထုဇဉ်နေမြေကလှမ်းလှမ်းပြောတဲ့အခါကျတော့အဝေးကြီးကိုလှမ်းအော်ပြောတော့ပြောတယ်လို့ဖြစ်ဖြစ်နေတာပေါ့ဒါကြောင့်ဒီတရားဓမ္မလေးကိုစုံစမ်းပြီးတော့နေတဲ့အခါဒီစကားပြောတဲ့အခါအလံမဝေးဘူးလို့ပဲเนาะယောဂီတို့ကိုယ်တိုင်ပြုလုပ်တဲ့ကုသိုလ်တွေအများကြီးပဲ တူစားအားထုတ်တဲ့တရားတွေအများကြီးပဲစီးပူးထားတဲ့ဟာလားပါရမီတွေနဲ့မှမဟုတ်ပဲဒါတွေကိုဦးစင်းစောစောကပြောသလိုပြန်ပြီးတော့တစ်ခါပြန်တွေးလိုက်မိမိရဲ့အဝိုင်းအဝန်းလေးကိုရောက်အောင်စူးစီးလိုက်မိမိရဲ့ဧရိယာထဲမှာအဲ့ဒီဧရိယာအတွင်းမှာယောဂီတို့နေမိထိုင်မိလုံခြုံတဲ့ယောဂီတို့ပီတိတွေဖြစ်စေတဲ့အားတွေရှိတယ်အဲ့ဒီအခါအားရှိရင်ပီတိဖြစ်ရင်လုံခြုံရင်စောစောကပြောတဲ့ဇရာတရားမရဏတရားတွေမကြောက်တော့ဘူးတတ္တိရှိရှိရင်ဆိုင်ရဲတယ်ဟုတ်ရဲ့လားဒါကြောင့်မိမိတို့ကအဲ့ဒီဥစ္စာကိုတတ္တိရှိရှိရင်ဆိုင်နိုင်ဖို့အတွက်ဘာတွေလုပ်ရမှာလဲတရားတွေဆက်ပြီးတော့ကြိုးစားရမှာယောဂီတို့နော်ယောဂီတို့သိတဲ့ကုသိုလ်တွေတရားတွေမနည်းဘူးသို့တော့ဘာဖြစ်မှာလဲမိမိနဲ့တသားတည်းဖြစ်အောင်ကြိုးစားဖို့ဆောင်ရွက်ဖို့မလိုဘူးလားအဲ့ဒါကတော့ယောဂီတို့အမြဲတမ်းလိုတယ်ယောဂီတို့အခုယောဂီတို့ကိုဦးစင်းကပြောသလိုဦးစင်းတို့ကိုယ်တိုင်လည်းပဲမိတို့ YouTube ဟောလားအတူတူပဲအခုလုံးထူးနေကြည့်ပါလားအတူတူပဲစူးစမ်းကြရမှာနော်စူးစမ်းကြရမှာဒီစကားတွေပြောတာဒီတရားတွေဟောတာတွေလည်းပဲဒီစကားတွေနားကြရတာလည်းပဲဒီလိုအချိန်နေမလို့ဒီစကားတွေပြောရတာကအရသာနဲ့အတိတ်ပဲရှိတာဟုတ်ရဲ့လားအဲ့လိုမဟုတ်ရင်အပြင်ရောက်တာဒီပြင်အကြောင်းတွေပြောနေရင်ဟာဆိုပြီးတော့တကောမိမိရဲ့သဘောတရားအပြင်လက်မခံခြင်းဘူးနော်ဒါကြောင့်ဒီသဘောတရားတွေတော်တော်များများအချိန်တွေကိုလက်ခံနိုင်အောင်ယောဂီတို့ကအမြဲတမ်းအားဖြင့်တတ်နိုင်သမျှရှင်ကျင်ရမယ်တတ်နိုင်သမျှပတ္တာသနာရေးခွာချပြီးတော့သဘာဝကိုလက်ခံနိုင်အောင်ကြင်ကြံကြိုးကိုအထုတ်နိုင်ရမယ်နော်ဦးဇင်းကတရားတွေကအများကြီးကြံနေတယ်ပြောစရာတွေကဒီထဲမှာနောက်ဆုံးတော့မြတ်စွာဘုရားကဘယ်လိုပြောလို့ဆိုတော့ကြင်ကြံချုပ်ကြပါဆိုအဲ့ဒီပတ္တာသနာတွေကိုခွာချပြီးတော့သဘာဝဓမ္မကိုလက်ခံနိုင်အောင်ကြင်ကြံကြိုးကိုအားထုတ်ပါလို့မြတ်စွာဘုရားကတိုက်တွန်းတော်မူလာပါပဲအနည်းချက်ကတော့နောက်တော့မြတ်စွာဘုရားကအဲ့ဒီဒီစိုးစိုးကပြောတဲ့ဂါပတိသူကျွေတို့ဟုတ်လားအဗျမနမဟာတာလပုဏ္ဏကြီးသူကျွေတို့တောင်မှဒီတဘာဝဓမ္မတွေကိုမလွန်ဆန်မင်းနဲ့ဇရာမရဏတရားတွေလက်ခံရသေးတယ်ကြုံရသေးတယ်တဲ့နောက်ဒကမကြီးတို့ဘယ်လိုဖြစ်တယ်အခုယောဂီတို့အနေနဲ့အမှန်တကယ်တော့နိဗ္ဗာန်နဲ့နီးအောင်ဒီကြောင်းကိုလာကြတာမဟုတ်လားနိဗ္ဗာန်နဲ့ဤအောင်ဒီတရားတွေနာကြတယ်ဒီအသည့်တွေရှားကြတယ်ဒီကုသိုလ်တွေပြုလုပ်တာနိဗ္ဗာန်နဲ့ဝေးတဲ့ဝေးအောင်သွားတာမဟုတ်ပါဘူးနိဗ္ဗာန်နဲ့ဤတဲ့ဤအောင်ကြိုးစားပြီးတော့လာကြတာပါသို့တော်မိမိကမိမိအတွက်အလှဲ့ကြလို့ဇရာတရားတွေမရဏတရားတွေပြောရင်ခုအချိန်တကမာကြီးတို့အပြည့် 100% လက်မခံနိုင်သေးဘူးဟုတ်တယ် 100% လက်ခံတော်မူကြပြီးတဲ့ယဟန်တာမထေမြတ်ကြီးတွေတောင်းပါတဲ့ဒီဇာတိတစ်ခုကိုရလာပြီဆိုလို့ရှိရင်နိကိပိတ္တပသဘာဝကိစ္စမိမိရဲ့ခန္ဓာကိုယ်ပေါ့ပြိဋိဘံပြုပြီးရင်စံပြီးရင်ဆုံးမသွားပြီးရင်ပြစ်ချရတဲ့သဘောရှိတယ်တဲ့ပြိုကွဲတဲ့သဘောရှိတယ်ပျက်စီးရသေးတယ်တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကအဲ့ဒီလိုဟောတယ်ဗျာဇာတိတစ်ခုရလာပြီးရင်ယဟန္တာမထေမြတ်ကြီးတွေတောင်မှဒီခန္ဓာကိုယ်ကြီးကိုပြစ်ဒီခန္ဓာကိုယ်ကြီးဟာပျက်စီးခြင်းသဘောရှိတယ်ပြစ်ချရမယ်သဘောတရားရှိတယ်တဲ့အခုယောဂီတို့ရဟန္တာမဟုတ်သေးဘူးဟုတ်လားနော်အဲ့ဒီတော့မိမိတို့ဆိုလို့ရှိရင်ဘာပြောစရာရှိမလဲဟိုအင်းတကဥစဉ်ဟောတဲ့တရားထဲမှာပါတယ်ဝဇိရသင်္ခါရတမနာကာယောတောပိဘဂဝါပရိနိဗ္ဗုဒ္ဓောတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ရဲ့ခန္ဓာကိုယ်ကြီးကဝရစိဆိုတဲ့ဒီစိန်တုံးကြီးရှိတယ်ဟိုလုံးကလေအဲ့ဒီစိန်တုံးကြောက်တုံးကြီးကဲတော့မြတ်စွာဘုရားရဲ့ခန္ဓာကိုယ်ကအင်းအားကြီးတယ်တဲ့ဒါတာဗလာတော်ဝဇိရသင်္ခါရတမနာကာယောတဲ့သောပိဘဂဝါပရိနိဗ္ဗုဒ္ဓောဒါတာဗလာတော်ဆိုတာဆယ်ပါးသောခွန်အားခွန်အားအားဆယ်ပါးနဲ့ပြည့်စုံတယ်နောက်တခါမြတ်စွာဘုရားကဒီခန္ဓာကိုယ်ကအားမဆယ်ပါးပြည့်စုံတာလားဆိုတော့မဟုတ်ဘူးဉာဏ်အားဆယ်ပါးနဲ့လည်းပဲပြည့်စုံတယ်တဲ့အဲ့ဒီလိုဉာဏ်အားဆယ်ပါးဒီခန္ဓာကိုယ်ရာကာယအားဖြင့်အားဆယ်ပါးနဲ့ပြည့်စုံတော်မူတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်တော်မှာပြိဋိဘံပြုရသေးတယ်ဆိုတော့ကျန်တဲ့လူတွေကတော့စဉ်းစားမနေနဲ့တော့နော်စဉ်းစားမနေနဲ့တော့အကုန်လုံးဇာတိတစ်ခုရလာပြီးရင်ပျက်စီးမှာပဲတဲ့ဒီနေရာမှာမြတ်စွာဘုရားရှင်ကိုတော်မြတ်ပြောတဲ့ဥပမာလေးကတော့ဇီရန်တိဝေရာဇရထသူစိတ်တာဆိုတဲ့ဂါထာလေးကိုဆက်ဟောတာပါပဲဇီရန်တိဝေရာဇရထသူစိတ်တာသူစိတ်တာဆိုတာဒီကဲဆန်းဆန်းကြဲကြဲပေါ့ခိုင်ခိုင်မာမာပြုလုပ်ထားတဲ့ရှင်ဝေရီနဲ့ရာဇရထာသူစိတ်တာဆန်းဆန်းကြဲကြဲလူတွေစိတ်ဝင်စားတဲ့ရှင်ဝေယန္တနာတွေနဲ့ပြုလုပ်ထားတဲ့မင်းစည်းယထာတော်မှာ သင်တို့ရှိမှပြိုးပြက်သေးတာပဲတဲ့ဆွေးမြေ့သေးတာပဲသင်တို့ရဲ့ခန္ဓာကိုယ်မှာပြုလုပ်စီမံထားတဲ့ရွှေငွေတွေနဲ့ခြေလှယ်ထားတာမဟုတ်ဘူးခိုင်ခန့်အောင်တေချာလုပ်ထားတာမဟုတ်ဘူးတဲ့ဒါကြောင့်သင်ခန္ဓာကိုယ်ဟာဇာတိတခုရလာပြီးရင်ဇရာမရဏတရားမကြတော့ဘူးတဲ့အနှစ်တရားအတွင်ပြပင်းမဲ့တွေ့ရမှာတဲ့ယောဂီတို့လက်ခံနိုင်မှာမလားလက်ခံရမှာပဲနော်လက်မခံခြင်းလည်းပဲလက်ခံရမှာပဲလက်မခံခြင်းလည်းပဲလက်ခံရပဲမကြုံခြင်းလည်းကြုံရမှာပဲမကြုံခြင်းလို့ကြုံရတဲ့အခါလက်မခံခြင်းလို့လက်ခံရတဲ့အခါမိမိတို့ထွက်ပြေးလို့မရဘူးအဲ့ဒီတော့မိမိတို့ကမိမိတို့အလှဲ့ကြပါပြီဆိုလို့ရှိရင်ကောင်းကောင်းလက်ခံနိုင်အောင်ယောဂီတို့ဘာလုပ်ရမှာလဲကြိုးတင်ပြင်ဆင်ထားကြရမယ်နော်ကြိုးတင်ပြင်ဆင်ထားကြရမယ်တရားတွေများများယူထားရမယ်ပေါ့နော်အဲ့ဒီတော့မြတ်စွာဘုရားကဇီရန်တိဝေရာဇအထာသူစိတ်တာအထောတရီရန်ပိဇရန်ဥပေတိတဲ့အဲ့ဒီတော့ကမင်းစည်းယထာတော်မှာတကယ်ဆန့်ကျင်တဲ့ပစ္စည်းဥစ္စာယန္နာရှင်ဝီတွေနဲ့ချေလင်းပြီးတော့ခင်ခန့်အောင်ပြုလုပ်ထားတဲ့မင်းစည်းယထာတော်ပျက်စီးဆုံးရှုံးရသေးရင်လည်းအထောတရီတံပြီးဇရံဥပေတိခန္ဓာကိုယ်ကြီးလည်းပဲဇရံဥပေတိဟုတ်လားသေခြင်းပျက်စီးဆုံးရှုံးခြင်းတို့ရောက်မှာပါပဲတဲ့နောက်ပါလဲတတင်္စဓမ္မောနဇရံဥပေတိတဲ့တတင်္စဓမ္မောနဇရံဥပေတိသူကြတော့မအိုးဘူးမနာဘူးတဲ့ဘယ်ဥစ္စာလဲသူတော်ကောင်းတရားယောဂီတို့ဟိုလုံးကကတ္တပမြတ်စွာဘုရားရှင်လက်ထက်ကကျင့်သုံးခဲ့တဲ့သူတော်ကောင်းတရားနောက်တစ်ခုပါလေကကောနာကုံမြတ်စွာဘုရားရှင်ကိုတော်မြတ်လက်ထက်ကကျင့်သုံးခဲ့တဲ့သူတော်ကောင်းတရားနောက်တစ်ခုကလည်းကာကုတံမြတ်စွာဘုရားရှင်ကိုတော်မြတ်လက်ထက်ကကျင့်သုံးခဲ့တဲ့သူတော်ကောင်းတရားနဲ့ယခုလက်ရှိဦးဇင်းတို့ဂေါရမမြတ်စွာဘုရားလက်ထက်မှာကျင့်သုံးခဲ့တဲ့သူတော်ကောင်းတရားတွေဟာအတူတူပဲဟုတ်ရလားအဲ့ဒါကတော့မအိုးဘူးမနာဘူးမသိဘူးလေဗျာဟိုတော့ကမြတ်စွာဘုရားရှင်ကိုတော်မြတ်တို့လည်းပဲပြိဋိဘံပြုတော်မူခဲ့လေပြီးလေဝဲတော်ရန်လည်းရာယောတော်ရန်မထေမြတ်တွေလည်းပဲဆန့်လုံတော်မူခဲ့လေပြီးအဲ့ဒီတော့ကလူပုဂ္ဂိုလ်တ attva တွေလည်းပဲပြည့်စည်ဆုံးရှုံးပေးဝဲဝင်ခဲ့ကြလေပြီးအဲ့ဒီတော့ကဝေပုံလတောင်ကြီးရဲ့အမိမပါစိနာဝန္ဒဆိုတဲ့အမိဝင်ကကဆိုတဲ့အမိသူပတ်တာဆိုတဲ့အမိတွေနဲ့လည်းပဲအမျိုးမျိုးအမိမိတွေပြောင်းပြောင်းပြီးတော့ပြည့်စည်ခဲ့လေပြီးရဲ့နော်အခုမပြည့်စည်တာကတော့သူတော်ကောင်းတရားပဲယောဂီတို့ဦးဇင်းတို့ဒီဘဝမှာဒီသူတော်ကောင်းတရားတွေမတွေ့ရမကြားရမကြုံရဘူးလားအဲ့ဒီသူတော်ကောင်းတရားတွေကတော့မအိုးဘူးမနာဘူးမသိဘူးတဲ့ဗျာဒါကြောင့်ဦးဇင်းတို့အတွက်ယောဂီတို့အတွက်ဟိုတုန်းကကတ္တပမြတ်စွာဘုရားရှင်လက်ထက်ကောနာဂုံမြတ်စွာဘုရားရှင်တို့လက်ထက်ဟိုကာကုတ္တမြတ်စွာဘုရားရှင်ကိုရောမြတ်တို့လက်ထက်ဂေါရမမြတ်စွာဘုရားရှင်ကိုရောမြတ်လက်ထက်ဒီကနေ့ထိအောင်ဒီသူတော်ကောင်းတရားကြီးဟာတည်တတ်နေတဲ့အတွက်ကြောင့်ဦးဇင်းတို့အတွက်နောက်ထပ်ဇာတိတစ်ခုမရအောင်ဇရာတစ်ခုမရအောင်မရဏတရားမိမိအလက်မကြုံရအောင်ဒီဥစ္စာတွေကိုလက်ကံပြုကျင့်သုံးရင်ယောဂီကိုမလိုချင်တဲ့ဟာပြီမရတော့ဘူးဟုတ်ရလားဒါပေမဲ့ဒီဘက်တော့ဇာတိလေးတော့ရကျင်သေးတယ်ဗျာမလုံနဲ့เนาะဇာတိရရင်တော့ရမှာပဲဇရာမရဏတရားကအဲ့ဒီတော့ဦးဇင်းပြောတဲ့စောစောကတရားရဲ့ခေါင်းစဉ်ကဘာတယ်လဲเออโกผิดฉินน่ะเนาะโกผิดฉินเนี่ยဥစ္စာကိုကိုผิดฉินน่ะကိုတကယ်လို့မိမိကผิดฉินတယ်ဆိုလို့ရှိရင်တော့ဒီသူတော်ကောင်းတရားအတိုင်းကျင့်သုံးရင်ယောဂီတို့ကိုယ်တိုင်ผิดฉินတာဖြစ်ပါလိမ့်မယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကဟောဒီတန်ရုပ်ပါဠိတော်ကောသလတန်ရုပ်မှာလာတဲ့ဇရာမရဏတုံနဲ့ဟောဒီပပဒဝေပုံလားပပဒတုံမှာလာတဲ့ဇကားတွေကကြည့်ပြီးတဲ့အခါကျတော့အော်ဒီဥစ္စာတွေကဇာတိတစ်ခုရလာလို့ရှိရင်တော့ငါဘယ်လိုမှမလွတ်ဘူးဆိုတဲ့ဥစ္စာတွေသိရှိရပြီးတော့မိမိတို့ဖြစ်ချင်တာကိုဖြစ်အောင်ဒီဘဝမှာပဲရယူနိုင်အောင်ဆွမ်းဆောင်နေတဲ့တကယ်သူတော်စင်နေဖြစ်နိုင်ကြပါစေကုန်တည
်းသာဓုသာဓုသာအိမယာYeah.
ဖြစ်ပါစေ။နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ကောင်းနေဖြစ်ပါစေ။